အီရန်နျူကလ িয়ার အစီအစဉ်အဆုံးသတ်ဖို့နိုင်ငံတကာညှိနှိုင်းဆောင်ရွက်နေချိန်အတွင်းမှာအီရန်ပေါ်နောက်ထပ်စီးပွားရေးတန်ခတ်မှုတွေလုပ်ဖို့အတွက်ကွန်ဂရက်စ်လွှတ်တော်မှမဲခွဲမှမဟုတ်ဘူးလို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တယောက်ကပြောလိုက်ပါတယ်။ကျေးဇူးတော်နဲ့ရုံးပိတ်ရက်တွေပြီးသွားတဲ့အထိအီရန်နဲ့ဆိုင်တဲ့တန်ခတ်မှုဥပဒေကြမ်းကိုမဲခွဲမှမဟုတ်ဘူးလို့အင်ပီရိုမှဒီအရေးပါတဲ့ဆွေးနွေးမှုလုပ်ပြီးတော့အထက်လွှတ်တော်အမတ်ဘော့ခရော့ဂါကသတင်းတောက်တွေကိုပြောကြားခဲ့တာပါ။သူ့အပါအဝင်အထက်လွှတ်တော်ဘဏ်လုပ်ငန်းနိုင်ငံခြားဆက်ဆံရေးကာကွယ်ရေးနဲ့ထောင်လှန်ရေးကော်မတီခေါင်းဆောင်တွေဟာဒီသမ္မတဘရက်အိုဘားမားနဲ့အင်္ဂါနေ့အစောပိုင်းတုန်းကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီး၆နိုင်ငံတို့ကြားဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်နေတဲ့ဆွေးနွေးပွဲအကြောင်းနောက်ဆုံးအခြေအနေတွေကိုသမ္မတကဒီလွှတ်တော်ရေးရာကော်မတီခေါင်းဆောင်တွေကိုအသိပေးခဲ့ပြီးတော့သူ့အဆိုအရကအီရန်အရင်းနဲ့ပတ်သက်လို့တန်တမာရေးနည်းနဲ့ဖြေရှင်းဖို့အားထုတ်ကြိုးပမ်းနေတာကိုဆက်လုပ်သွားခွင့်ပေးဖို့အတွက်လွှတ်တော်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်ရှင်။